ကိုကန့်ကိုပိုင်အုတ်ချုပ်ခွင့်ရဒေသလောက်ကံမြို့မှာဒီကနေ့မနေ့တနာရီကျော်လောက်ကစပြီးတိုက်ပွဲတွေပြန်လည်ဖြစ်ပွားကြရမှာနေကင်း12နာရီလောက်အထိပြစ်ခတ်ခဲ့ကြပါတယ်လောက်ကံမြို့အနီးတကြော့ပြန်ဖြစ်လာတဲ့ဒီတိုက်ပွဲအတွင်းအရသာသေဆုံးတာတွေရှိသလိုလောက်ကံမြို့အနီးနေစားဒေသတွေမှာလည်းတိုက်ပွဲတွေပြင်းထန်နေပါတယ်ကိုကန့်ဒေသနောက်ဆုံးအခြေအနေကိုတော့ VOA မြန်မာပိုင်းသတင်းတော်ကိုမိုးစောကသတင်းပေးပို့လာပါတယ်
ဟုတ်ကဲ့ကိုကန့်ဒေသမြောက်ဖက်ချမ်းမှာအစိုးရတပ်မတော်နဲ့ကိုကန့်တပ်ဖွဲ့အကြပြီးခဲ့တဲ့ဇန်နဝါရီလအတွင်းကလေးကတိုက်ပွဲတွေဇက်တိုက်ဆူစလို့ဖြစ်ပွားနေခဲ့ရကဒီကနေ့မနေ့အစောပိုင်းမှာတော့တိုက်ပွဲတွေဟာလောက်ကင်မြို့အထိပြန့်နှံ့လာတာဖြစ်ပါတယ်လက်ရှိဖြစ်ပွားနေတဲ့တိုက်ပွဲအခြေအနေကို MNDAA ကကိုကန့်တပ်ဖွဲ့တပ်မဟာ111ကအရာရှိတဦးကအခုလိုပြောပါတယ
်မနေ့ည7နာရီကျော်လောက်ဖြစ်နေတယ်လောကဲဝါရာလုံးတိုင်းဒီလောက်ကဲကွေမှာအခုဖြစ်နေလုံးတော့1500လောက်ဝင်ငယ်ဝင်ချောင်းတယ
်လောက်ကင်ကိုဝင်ရောက်တိုက်ခိုက်တာကတော့မော်ထိုက်ဒေတာဘက်ကကိုကန်တက်ဖွဲ့တွေကိုအစိုးရတက်မတော်ကတိုက်ခိုက်နေတာကြောင့်လို့လည်းဆက်ပြောပါတဲ
့တာမတုံတာမလာတယ်လို့ချောပေါ်ကျော်လာတိုက်ပွဲဖြစ်နေလားချတယ်ဒီလိုတော့ဒါတို့ဒလချောတယ်လာချတယ်ဒီလိုနေနေရနေနေတော့လာပြည့်တယ်မော်ထိုက်မှာတော့ဒီလိုစီးစိုးတွေပေါ့လောက်ကင်ကဝင်ချောင်းတယ်ဒီလိုလို့ဆိုနေသားရှိတဲ့ကဲမမျိုးရဲမှလည်းတော့လူများလည်းကျွန်တော်မချချင်လို့အခုတို့ပြန်မှဆိုရှော်လာလို့ကျွန်တော်တို့ကျွန်တော်တို့ချနေပေါ့နော
်။လောက်ကင်မျိုးကန်တယောက်ကလည်းလက်ရှိတိုက်ပွဲအခြေအနေကိုအခုလိုပြောပါတယ်
။အာမင်းညာတနာကြီးခွဲလောက်ကစတာကျဘုံနံတော့7စနစ်ကြီးလောက်တောင်တစ်ချက်နှစ်ချက်မီနီသေးရဲ့တနက်တန်တော့9နာရီ10နာရီတနက်တန်ကြာနေရသေးရဲ့။ကြာတော့ဘယ်မှမသွားရဲဘူးဒီမှာနေတယ်ဘာလို့ဆိုဒီဦးချက်လည်းပြေးလို့မရဘူးပိတ်ထားတယ်ဗမာပြည်ဘက်လည်းမပေးစင်ဘူ
းရန်လုံကျိုင်းအသွာလန်းတောင်ညီနောင်ဘက်မှာလည်းတိုက်ပွဲပြင်းထန်တာကြောင့်ဒေသခံတချို့ဟာလောက်ကင်မြို့ကိုလာရောက်ခိုလုံနေရကြောင်းနဲ့လောက်ကင်လာရှိုးကားတွေလည်းအသွာလာရက်ထားကြောင်းပြောပါတယ် PSLF DNL ကတအန်းပလောင်တပ်ဖွဲ့ကအထွေထွေတွင်းရင်မှုတပ်ဖုံးကျော်ကလောက်ကင်မြို့မြောက်ဘက်ကကိုကန့်တပ်မဟာ111မှာလည်းတိုက်ပွဲပြင်းထန်နေကြောင်းပြောပါတယ
်ဒီမဲ့ဆက်ဖြစ်တဲ့ဒီမှာရောရလုံကြိုင်းတခြားတိုက်ပွဲတွေဖြစ်နေတယ်အဲ့ဒီမှာလည်းပြင်းတယ်ပြီးတော့ဒီမြမတမတော်ဖက်ကဒီကိုကန့်ရဲ့တမဟာတိတိတိနေရာတွေကိုလည်းဒီအခုအပြင်းထန်လက်နက်ကြီးတွေနဲ့ပြည့်120နဲ့ပြည့်ရောပြင်းတာပြန်ထိုးဆစ်ဆင်နေတယ်အဲဆိုတော့တိုက်ပွဲတွေကတော့အဓိကကြီးကြီးတော့100-300ဖြစ်နေတာပေါ့
လောက်ကင်တိုက်ပွဲဟာမြောက်ပိုင်းမဟာမိတ်အဖွဲ့ရဲ့ဆုံးဖြတ်ချက်အရတိုက်ခိုက်တာဖြစ်ကြောင်းလည်းအခုလိုဆက်ပြောပါတယ
်ဆုံးဖြတ်ချက်ကတော့မြောက်ပိုင်းမဟာမိတ်ရဲ့ဆုံးဖြတ်ချက်ဖြစ်ပါတယ်အဒီကကတော့ဒီကုကအဖက်ကများပါတယ်အီအီတက်ကလည်းပါတယ်ဟုတ်ကဲ့ကျွန်တော်တို့ဟာလည်းတချို့ပါပါတယ်ကျွန်တော်အဒီကတော့ကျွန်တော်တို့သုံးဖက်ပေါ့
ကုကတိုက်ပွဲသတင်းနဲ့ပတ်သက်ပြီးနိုင်ငံတော်အတိုင်ပင်ခံရုံးသတင်းထုတ်ပြန်ရေးကော်မတီကသတင်းထုတ်ပြန်ရမှာ MNDAA ကကုကတပ်ဖွဲ့ကမလ6ရက်နေ့မနေ့2နာရီကလောက်ကင်မြို့အရှိဘက်ကနေဝင်ရောက်ပြီးလူနေအိမ်တပ်စခန်းရဲစခန်းတွေကိုလက်နက်ကြီးလက်နက်ငယ်တွေနဲ့ပစ်ခတ်တာကြောင့်ပြည်သူတွေထိခိုက်ဒဏ်ရာရသေဆုံးခဲ့တယ်လို့လူနေအဆောက်အုံဟိုတယ်နဲ့ကားတွေလည်းပျက်စီးခဲ့ကြောင်းဖော်ပြပါတယ်ကနဦးရရှိတဲ့သတင်းတွေအရမူတာတန်းပြဆီယမ်မာတဦးကိုကန့်ရင်ထင်းရဲ9ဦးပြည်သူ9ဦးသေဆုံးခဲ့တယ်လို့ကိုကန့်ရင်ထင်းရဲ4ဦးကိုလည်းဖမ်းဆီးသွားကြောင်းကိုကန့်တပ်ဖွဲ့ဘက်ကမီးရှို့ထားတဲ့အလောင်း20အပါအဝင်လက်နက်10လက်သိမ်းဆီးရမိကြောင်းကိုကန့်တပ်ဖွဲ့နဲ့အတူအခြားပူးပေါင်းတပ်ဖွဲ့တွေလည်းပါလာပွဲရှိကြောင်းဖော်ပြထားတယ်လို့တပ်မတော်ကနေမြေရှင်းလင်းရေးကိုဆောင်ရွက်နေကြောင်းနိုင်ငံတော်အတိုင်ပင်ခံရုံးသတင်းထုတ်ပြန်ရေးကော်မတီကသတင်းထုတ်ပြန်ထားပါတယ်မြောက်ပိုင်းမဟာမိတ်အဖွဲ့မှ KIO KIA ခေါ်ကချင်ကိုကန့်ပလောင်နဲ့ AA ခေါ်ရခိုင်တပ်ဖွဲ့တွေပါဝင်တာဖြစ်ပြီးပြီးခဲ့တဲ့လတွေအတွင်းကမြောက်ပိုင်းမဟာမိတ်အဖွဲ့နဲ့အတူဝမိုင်းလာအပါဝင်ရှမ်းပြည်တပ်မတော် SSA မြောက်ပိုင်းစတဲ့တနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးစာချုပ် NCA ကိုလက်မှတ်မြေထိုးသေးတဲ့အဖွဲ့တွေဟာဝဌာနချုပ်ပန်ဆန်းမှာတွေ့ဆုံဆွေးနွေးခဲ့ပါတယ်ပြီးခဲ့တဲ့တနင်္ဂနွေနေ့က NCA လက်မှတ်မြေထိုးသေးတဲ့အဖွဲ့ကိုဘွဲကအစိုးရနဲ့ငင်းချမ်းရေးဆွေးနွေးဖို့အတွက်နိုင်ငံရေးဆွေးနွေးရေးကော်မတီနဲ့ကိုယ်စားလှယ်အဖွဲ့ကိုဖွဲ့စည်းကြောင်းကြေညာချက်ထုတ်ပြန်ထားပါတယ်။ကိုကန့်တိုက်ပွဲသတင်းနဲ့ပတ်သက်ပြီးမေးမြန်းနိုင်ဖို့ကာကွယ်ရေးဝန်ကြီးဌာနကိုဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူး။ဒီလ၄ရက်နေ့ကကုတ်ခိုင်မြို့နယ်အတွင်းကပါလော့တက်စခန်းကိုကချင်နဲ့ပလောင်ပူပေါင်းတပ်ဖွဲ့တွေဝင်ရောက်တိုက်ခိုက်တာကြောင့်တပ်မတော်သားတချို့သေဆုံးခဲ့ကြောင်းတပ်မတော်ကာကွယ်ရေးဦးစီးချုပ်ယုံကသတင်းထုတ်ပြန်ထားပါတယ်။
ဒီဝေဒနာကိုမှုစော်တင်ပြခဲ့တာပါလက်ရှိမှာအမျိုးသားပြန်လည်တင့်မြတ်ရေးနဲ့ညဉ့်ဉန်းရေးဘူဌာနရဲ့ဥက္ကဋ္ဌလည်းဖြစ်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်လည်းဖြစ်တဲ့ဒေါန်ဆန်းစုကြည်ကကြေညာချက်ထုတ်ပြန်ရမှာလက်နက်ကင်တိုက်ခိုက်မှုတွေကိုရှောင်ရှားပြီးညဉ့်ဉန်းရေးစကဝိုင်းမှာဆွေးနွေးတဲ့နည်းနဲ့ပြည်ပခန့်တွေကိုဖြည့်ရှင်းကြဖို့တိုက်တွန်းထားပါတယ်